မြန်မာအစိုးရနဲ့ NCA အပြည့်အခက်လက်မှတ်ရရဲစဲကိုလက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့ကြားအင်္ဂါနေ့ကရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။အခုလိုတိုက်ခိုက်လာတာဟာကြောင်မဲတီဘောဒေသတွင်မှာလက်နက်ကင်အဖွဲ့တွေကိုရှင်းထုတ်ဖို့ရည်ရွယ်ချက်ရှိတယ်လို့ယူဆတဲ့အကြောင်း RCSS တာဝန်ရှိသူတွေကပြောပါတယ်။လက်ရှိတိုင်းရင်းသားဒေသမှာထိုးစစ်ဆင်နေတာဟာလက်ရှိဖော်ဆောင်နေတဲ့ညီညာရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တယ်လို့လည်းတိုင်းရင်းသားလက်နက်ကင်အဖွဲ့ခေါင်းဆောင်တွေကပြောကြပါတယ် BOA ထိုင်းချီစိုက်တရင်တော့ကိုနိုင်ကွင်တရင်ပြဖို့ထားတာကိုနားဆင်ကြပါခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်တွင်တောင်ပိုင်းရှမ်းပြည်သမတော်ခြေပြုတ်ရအုံမှုချေးရအုပ်စုလွယ်မုံစုသက်စခန်းကိုမြန်မာသမတော်ကနေမနေ့ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ RCSS SSA ပြောခွင့်ရပုံမှုကြီးဆိုင်ငင်းကပြောပါတယ
်။မနေ့ကဒီဘောကိုင်မနောကျွန်တော်တို့ဒီအုံမှုချေးရအုပ်စုမှာဖြစ်တာဖြစ်ပါပဲ။တိုက်ပွဲကတော့နနားနေစတာညနေ6နာရီလောက်မှနည်းနည်းငြိမ်သက်သွားတဲ့သဘောရှိပါတယ်။စကားခတ်တကြောက်မဲလက်အောက်ခါမနောခမာယငါတို့ညနေရခလာယနေ့လေးနေ့ရပူပေါင်းတဲ့အစ်ကြောင်းကကျွန်တော်တို့ဝင်တိုက်တာဖြစ်ပါတယ်ကျွန်တော်တို့ဘက်ကတော့ဖြစ်ခဲ့မှုအခြေအနေမရှိဘူးလို့သိရတယ်ဟိုအမြင်တင်တဲ့အရာဆိုရင်ဒီတမတော်ဘက်ကတော့နည်းနည်းအထိခိုက်တန်ရာတွေတော့ရတယ်လို့တော့ကြားတယ်ပြတခြားသူတို့စီကလည်းနဲ့ခရမ်းမိကြောက်တယ်လေကျွန်တော်တို့ဘက်ကဒိန်စီရမိတာလည်းရှိတယ်ပေါ့အဲ့လိုတခြားတယ်အဲ့ကွင်ကကျွန်တော်ကကွင်ဖြစ်ပါတယ်ကွင်ကျော်မှာစစ်ကောင်ရောင်းပါပေါ့နဆဲကျော်လို့ရှိနေတဲ့အဲ့ဒီကျော
်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲမှာမြန်မာသမ္မတော်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ဒုဗိုလ်မှူးကြီးဆိုင်ငင်းကပြောဆိုခဲ့ပေမဲ့တိကျတိမပြုတ်နိုင်သေးပါဘူးမြန်မာသမ္မတော်ကလည်းအခုလိုတိုက်ခိုက်လာတာဟာဒီဘောမြို့နယ်ကအုံမှုထန်ဆန့်ပါခါဒေသတွေမှာလက်နက်ကင်အဖွဲ့တွေကိုရှင်းထုတ်ဖို့ရည်ရွယ်ချက်ရှိတယ်လို့ယူဆကြောင်းဒုဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်ကျွန်တော်တို့သိရတဲ့လောက်ဆိုရင်အပေါ်နေပြီးတော့အဲ့ဒီအုံမှုကွေမှာရှိတဲ့တိုင်းသားလက်နက်ကင်တွေအားလုံးဒီဘောကြောင့်မွေးကွေမှာရှိတဲ့တိုင်းသားလက်နက်ကင်အားလုံးတွေကိုဟောပါတော့ရှင်းထုတ်ရမယ်ဆိုတော့အထက်ကညွန်ကြားလာတယ်လို့လို့အဲ့လိုတော့တိုးတိုးတန့်တန့်တော့ကြားရတာပေါ့ဗျာ
လက်ရှိတိုက်ပွဲဖြစ်ပွားရာနေရာမှာမြန်မာသမ္မတော်ဘက်ကအင်အားဖြည့်ထားပြီးထန်ဆက်ပါခါဆတဲ့အနေမျိုးတွေမှာလည်းအနီးကစည်ရေးသိမ်းမှန်နေစေအခြေအနေမှာရှိနေပါတယ်ဒီလိုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့မြန်မာသမ္မတော်ဘက်ကနေသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့တမတ်ထားတဲ့နေရာမှာနေထိုင်သွားလာရင်တိုက်ပွဲဖြစ်စရာမရှိဘူးလို့မြန်မာသမ္မတော်ကြီးရည်လေးညှိနှံကိုယ်ကဲရင်မှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးကသတင်းမီဒီယာတွေကိုပြောခဲ့ပါတယ်
ဆိုတော့သူတို့အနေနဲ့ကသူ့နေရာနဲ့သူနေတယ်လက်နက်ကင်ဆိုင်ပေါ်လာမှုတွေမရှိဘူးသွားခဲ့လို့ရှိရင်လည်းကျွန်တော်တို့စီမှာသတင်းပို့တယ်ပေါ်ခွင့်ရှိတဲ့နေရာကိုသွားတယ်စသည်ဖြင့်ပေါ့အခွင့်ပြုတဲ့နေရာကိုသွားတဲ့အတွက်ကြောင့်ကျွန်တော်တို့နေဘာမှလည်းပြောစရာမရှိဘူးဒါကျွန်တော်တို့နဲ့သူတို့တိုက်ပွဲဖြစ်စရာမရှိဘူ
းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဖွဲ့အနေနဲ့အစိုးရနဲ့ပြည်ထောင်စုအစ်စ်ငင်းချိုင်းရေးပြကြရေးထိုးထားတဲ့ဖွဲ့ဖြစ်ပြီးနေမြေဒေသတပ်မရေးကိစ္စရပ်တွေကိုဆွေးနွေးထားတာမရှိသေးဘူးလို့ RCSS SSA ပြောခွင့်ရသူ့ပုံမှုကြီးဆိုင်ငင်းကပြောပါတယ
်တပ်မငင်းကြီးဆိုတော့ဘာမှတိတိကျကျကိုတပ်မထားတာမရှိသေးဘူးကိုနားလေဘူးလေကိုနေသွားတဲ့တဘောပဲအမှန်ဆိုကျွန်တော်တို့ဒီနေရာနေပါဒီကွေမာနေပါဒီဖက်မနေပါဆိုတရားဝင်တပ်မထားတာမရှိသေးဘူးပြအဲ့ကိစ္စကြတော့တဘောဥပမာအတိရနေနေဆိုဘလို့ဟာမျိုးလဲဆိုတာကအတိတ်ပဲဖွင့်ဆိုမှုမရှိသေးဘူးပြ
မြန်မာသမ္မတအနေနဲ့အပြစ်ရအန်စီအဖွဲ့ပေါ်တိုက်ခိုက်လာတာလက်ရှိတိုင်းဒေသမှာထုတ်စစ်စင်နေတာဟာလက်ရှိဖော်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တယ်လို့ဒုပ္ပမူကြီးဆိုင်ငင်းကပြောပါတယ
်ကျွန်တော်တို့ထိုးပြီးသားအဖွဲ့ကိုတောင်မှဒီလိုတိုက်တယ်ဆိုတာဟိုကမထိုးတဲ့အဖွဲ့တွေဖက်ကလည်းဒီလိုကစဉ်းစားစရာအများကြီးရှိမှာပေါ့ဟိုကိုကောင်ဖက်မှလည်းတက်ပွဲတွေအဆင်မပြေဖြစ်နေတယ်ဒီကြားထဲမှာလည်းကျွန်တော်တို့ဝင်တိုက်တယ်ဆိုတော့ကျွန်တော်တို့ဤဥဖက်ကတော့နည်းနည်းစဉ်းစားစရာအများကြီးရှိတာပေါ့ကျွန်တော်တို့ဘက်ကမြင်တာလည်းဒီလိုလှုပ်တာ MCA ကိုဟိုကထိခိုက်စေနောက်ဒီငင်းချမ်းရေးစင်ကိုလည်းအဟန့်တအနောက်ရှက်ဖြစ်စီတာပေါ့နော်
RCSS SSA မြန်မာဆိုရနဲ့တနိုင်ငံလုံးအပြစ်ခံရစေးရေးစာချုပ် NCA လက်မှတ်ရေးသူထားတဲ့တိုင်းဒေသလက်နက်ကင်ဖွဲ့ရှစ်ဖွဲ့မှာပါဝင်နေပြီးမြန်မာသမ္မတကနေနေမြေရှင်းလင်းရေးလှုပ်ဆောင်တဲ့နေရာမှာမကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားနေပါတယ်မြန်မာဆိုရအနေနဲ့ပြည်ထောင်စုငင်းချမ်းကြီးညီလာခံကော27ရာစုပင်လုံညီလာခံကိုကျင်းပနိုင်ဖို့စိုင်းပြေနေစေတဲ့ချိန်တည်းမှာပဲရှမ်းပြည်နယ်ကချင်းပြည်နယ်ဘက်မှာမြန်မာသမ္မတနဲ့တိုင်းဒေသလက်နက်ကင်ဖွဲ့တွေကြားစစ်ရေးရတိုက်ခိုက်မှုတွေပြင်းထန်စွာဖြစ်ပွားနေစေဖြစ်ပါတယ်တိုင်းဒေသနဲ့ကင်ဖွဲ့တွေအနေနဲ့သစစ်တရာစုပင်လုံညီလာခံတက်ရောက်နိုင်ဖို့အတွက် NCA သဘောတူစာချုပ်လက်မှတ်ရေးထိုးရမှာဖြစ်ပြီးလက်ရှိရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ရေးသိမ်းမှတ်နေစဖွဲ့ဖြစ်တဲ့ကိုကန့်တပ်ဖွဲ့တန်းပလောင်တပ်ဖွဲ့ရခိုင်တပ်မတော်ဖွဲ့တို့အနေနဲ့လက်မှတ်ရေးထိုးရေးမှာကန့်တတ်ချင်းခံနေရပါတယ်။ဒီသုံးဖွဲ့အနေနဲ့လက်နက်ကင်လမ်းစဉ်စွန့်လွတ်ကြောင်းသဘောထားထုတ်ပြမယ်ဆိုရင် NCA လက်မှတ်ထိုးစရာမလိုပဲသစစ်တရာစုပင်လုံညီလာခံတက်ရောက်နိုင်ဖို့အခွင့်အရေးရှိမယ်လို့လည်းတပ်မတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။